ရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖမ်းသင်္ဘောတစ်စီးကိုတရုတ်သင်္ဘောတစ်စီးကဝင်တိုက်မိခဲ့တဲ့စူရာကိုတရုတ်အစိုးရကအတည်ပြုပေမဲ့တိုက်ပြီးတော့ရှောင်ပြေးသွားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့အငင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဖြစ်ခဲ့တဲ့ဒီဖြစ်ရပ်မှာတိုက်မိတဲ့အချိန်ကြောင့် Reach Bank ကျွန်းအနီးဖိလစ်ပိုင်ငါးဖမ်းသင်္ဘောနှမြုပ်သွားခဲ့ပေမဲ့တရုတ်သင်္ဘောကလှည့်မကြည့်ပဲရှောင်ထွက်ပြေးသွားခဲ့တယ်လို့ဆိုပြီးတော့ဖိလစ်ပိုင်အစိုးရအာဏာပိုင်တွေနဲ့ဖိလစ်ပိုင်သတင်းတွေမှာဒေါသကြီးတုံ့ပြန်ရေးသားခဲ့ကြတာပါ။အခုကိစ္စနဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကလည်းအလေးအနက်အထားတုံ့ပြန်ပြောဆိုတာမျိုးမလုပ်ဘဲရှိနေတဲ့တစ်ချိန်တည်းမှာဖိလစ်ပိုင်အများစုကတော့တရုတ်ရဲ့လုပ်ရည်အပေါ်မှာအကြီးကျယ်ဒေါသထွက်ကန့်ကွက်နေကြတာပါ။မနီလာမြို့တော်မှာရှိတဲ့တရုတ်တန်ရုံကတော့တရုတ်သင်္ဘောဟာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတိုက်မိပြီးတဲ့နောက်မှာဒီငါးဖမ်းသမားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့တဲ့အကြောင်းဒါပေမဲ့လို့တခြားဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေရောက်လာပြီးတော့အန္တရာယ်ပြုမှာကိုစိုးရိမ်တဲ့အတွက်ထွက်သွားခဲ့ရပြီးတော့တာဝန်မဲ့ရှောင်ပြေးသွားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်ငါးဖမ်းသမား22ယောက်ကတော့သူတို့ကိုကယ်ဖို့ကြိုးစားခဲ့တယ်ဆိုတာမှန်မှန်ကန်တဲ့အကြောင်းနဲ့သူတို့တွေဟာပင်လယ်ပြင်မှာနိုင်ရည်နဲ့ချီပြီးကယ်မဲ့သူကိုစောင့်နေခဲ့ရပြီးနောက်ဆုံးဗီယက်နမ်သင်္ဘောတစ်စီးကသူတို့ကိုကယ်တင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတော့စုံစမ်းစစ်ဆေးမှုတွေစတင်လုပ်ဆောင်နေပါပြီ။မနီလာနိုင်ငံသားရေးဝန်ကြီးတီယိုဒိုရိုလိုဆင်းကလည်းဖိလစ်ပိုင်ငါးဖမ်းသင်္ဘောနှမြုပ်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကိုတန်တမာရေးအရာကန့်ကွက်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုပါတယ်။ဒီနိုင်ငံကြားရေးဌာနပြောခွင့်ရကတော့အခုဖြစ်ရဟာပင်လယ်ပြင်မှာမတော်တဆဖြစ်လေရှိတဲ့တာမန်ဖြစ်ရတစ်ခုသာဖြစ်တယ်လို့ပြောဆိုထားပါရရှင်။